Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဒီဇင်ဘာလ9ရက်ဗုဒ္ဓဦးညဘက် VOA အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုရာယူရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့လက်ညှိုးတင်အောင်လို့ပြောပြပါမယ်အမေရိကန်ဆိုရအဖွဲ့အစ်မှာ OA နဲ့မြို့ပြဖွံ့ဖြိုးတိုးတက်ရေးဌာန HUD ရဲ့ဝန်ကြီးအဖြစ်ဒီမိုကရေစီအောက်လွှတ်တော်အမတ်မာစီယာဖတ်ကိုခံထားဖို့ယူကောက်ကန်သမ္မတဂျိုးဘိုင်ဒန်ကအမိတင်သွင်းမယ်လို့အမေရိကန်သတင်းဌာနတွေကပြောနေကြပါတယ်။ဒါ့အပြင်တွန်ဗီလ်ဆက်ကိုစက်ပြေးဌာနဝန်ကြီးအဖြစ်မစ္စတာဘိုင်ဒန်ကအမိတင်သွင်းမယ်လို့လည်းပြောကြပါတယ်။မစ္စတာဗီဆက်ကသမ္မတဘရက်အိုဘားမားလက်ထက်ကလည်းစက်ပြေးရေးဝန်ကြီးအဖြစ်ရှင်းနှစ်ကြာလုပ်ခဲ့သူပါ။ဒါ့အပြင်အမေရိကန်မှာစက်ပြေးရေးပိုင်းအဓိကပြည်နယ်တွေကတစ်ခုဖြစ်တဲ့အိုင်အိုဝါပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့ဘူးပါတယ်။မစ္စတာချာယူကောက်ခံသမ္မတဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်အဖြစ်အမည်တင်သွင်းခံရသူတွေထဲယူဒီယာမြောက်အာဖရိကန်အမေရိကန်ဖြစ်လာမှာပါပထမတူကတော့ကာဝေးဝင်ကြီးဖြစ်တနင်္လာနေ့မှာမစ္စတာဘိုင်ဒန်အမည်တင်သွင်းခဲ့သူအငြိမ်းစားကြီးတဲ့ဗိုလ်ချုပ်ကြီးလွိုက်အော့စတင်ဖြစ်ပါတယ်မစ္စတာဘိုင်ဒန်ကသူ့အစိုးရအဖွဲ့တွေမှာဂျမားရေးကဏ္ဍပိုင်းတာဝန်ယူလှုပ်ဆောင်ကြမဲ့သူတွေအဖြစ်အငြိစင်းတင်သွင်းသူတွေကိုအင်္ဂါနေ့ကကြေညာခဲ့ခြင်းအတွင်းကိုဗစ် -19 ကာဝေးဆေးနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားပါတယ
် This team will help get at least 100 million covid vaccine shots into the arms of the americans
ကျွန်တော်အစိုးရအဖွဲ့စတင်တာဝန်ယူတဲ့နေ့ကနေပထမရက်ပေါင်း100အတွင်းအမေရိကန်နိုင်ငံသားတွေအတွက်ကိုဗစ်ကာဝေးဆေးတန်း100ထက်မနည်းရအောင်ဒီလူတွေလှုပ်ဆောင်သွားကြမှာဖြစ်ပါတယ်ရောဂါပိုးကူးစက်ခံရနိုင်ကြည်အရှိဆုံးသူတွေကိုကာဝေးဆေးထိုးပေးဖို့သိပ္ပံပညာရရဲ့လမ်းညွှန်ချက်အတိုင်းကျွန်တော်တို့လိုက်နာလှုပ်ဆောင်တော့ပါမယ်လို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်အမေရိကန်ကာကွယ်ရေးအသုံးစိဆိုင်ရာဥပဒေမူကြမ်းတစ်ချက်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒီယိုအာဏာသုံးပြီးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတယ်ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒါကြောင့်လဲရီပပ်ဘလီကန်သမ္မတဖြစ်တဲ့မစ္စတာထရမ့်အစိုးရအဖွဲ့ရဲ့နောက်ဆုံးရက်တွေမှာသမ္မတနဲ့လွှတ်တော်ကြားထိတ်တဲတွေ့မဲ့အလားအလာပေါ်လာပါတယ်။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးအသုံးစိဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲကောက်ကွက်မဲ88မဲနဲ့အတည်ပြုခဲ့ပါတယ်။အော်လုတော်ဒီမိုကရက်အမတ်195ယောက်နဲ့အတူရီပပ်ဘလီကန်အမတ်140လောက်ကပါထောက်ခံမဲ့ပြီးခဲ့တဲ့အတွက်ဥပဒေမူကြမ်းကိုအတည်ပြုလိုက်နိုင်တာဖြစ်ပြီးဒီထောက်ခံမဲ့အရေအတွက်ကသမ္မတရဲ့ဗီတိုကိုကျော်လွှားနိုင်ခြင်းရှိပါတယ်။အခုဆိုရင်တော့ရီပပ်ဘလီကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းရောက်သွားပြီဖြစ်ပါတယ်။သမ္မတရုပ်ောက်ဘွဲကာလာအတွင်သူ့အပေါ်ဘလတ်နှိမ့်ကုတ်ခဲ့တယ်လို့သမ္မတထရမ့်ကဆွဆွပြောဆိုထားတဲ့ဆိုရှယ်မီဒီယာကုမ္ပဏီတွေကိုရေးယူမဲ့ကြားထမ်းချက်ဥပဒေမူကြမ်းထဲမှာမပါရင်ဗီဒီယိုသုံးပယ်ချမယ်လို့သမ္မတထရမ့်ကထပ်ပြောအပြီးနိုင်ငံပိုင်းတွေထဲမှာပဲအောက်လွှတ်တော်ကမဲခွဲအတည်ပြုခဲ့တာပါအမေရိကန်မှာကျုံစနစ်ကိုထောက်ခံခဲ့တဲ့ Confederate ခေါင်းဆောင်တွေကိုဂုံပြုမှဲ့ခေါ်ထားတဲ့စစ်စခန်းတွေရဲ့နာမည်တွေကိုပြန်ပြောင်းမဲ့ပြဋ္ဌာန်းချက်တည်းဥပဒေမူကြမ်းထဲမှာထည့်သွင်းထားတာကိုဖျောက်ပြစ်ဖို့လည်းသမ္မတထရမ့်ကတောင်းဆိုထားတာပါသမ္မတထရမ့်ကဗီဒီယိုသုံးမယ်ဆိုရင်အဲ့ဒီဗီဒီယိုကိုကျော်လွှားနိုင်အောင်လုပ်သွားမယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဝါရှင်တန်ပြည်နယ်အောက်လွှတ်တော်အမတ်အဒမ်စမစ်ကပြောပါတယ်။စိုက်ဘာလူမျိုးရေးပိုင်းနဲ့ပတ်သက်ပြီးထင်ရှားတဲ့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ FireEye ကသူတို့ကွန်ရက်ကိုအွန်လိုင်းကနေထွင်ပေါက်ဝင်ရောက်ခံရတယ်လို့ပြောပါတယ်။ဒီလိုမျိုး hack လုပ်ဖို့ကကမ္ဘာမှာအစွမ်းထက်ဆုံးဤပညာကိုပိုင်ဆိုင်ထားတဲ့အစိုးရတစ်ခုမှသာလုပ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ Federal ပြည်နယ်နဲ့ဒေသန္တရအစိုးရအဖွဲ့အစည်းတွေအပါအဝင်သူတို့ကုမ္ပဏီမှာအလုပ်အထားသူတွေရဲ့စိုက်ဘာကာကွယ်ရေးကိုစမ်းသပ်ထိုးနှက်ဖို့ကုမ္ပဏီကအသုံးပြုတဲ့နည်းလမ်းတွေကို hacker တွေကခိုးယူသွားတယ်လို့ FireEye ကပြောပါတယ်။ hacker တွေဟာဘယ်သူတွေဆိုပြီးကုမ္ပဏီအနေနဲ့ခန့်မှန်းယူဆတယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ခိုးယူခံလိုက်ရတဲ့နည်းပညာတွေဟာမကောင်းသူတွေလက်ထဲရောက်သွားရင် Android ရှိနိုင်ပေမဲ့အဲ့ဒီနည်းပညာတွေကိုအသုံးပြုထားပြီးဆိုတဲ့အရေးလက္ခဏာမျိုးတော့မတွေ့ရသေးဘူးလို့ FireEye ကပြောပါတယ်။သူတို့စီမံအလုပ်အထားသူတွေနဲ့တခြားသူတွေကိုကာကွယ်ဖို့တံပြန်အကာအကွယ်တွေလုပ်ဆောင်ထားပြီးပါပြီလို့လည်းကုမ္ပဏီကဆိုပါတယ်။ဖိုင်ယန်ကုမ္ပဏီမှာပြီးခဲ့တဲ့နှစ်ကအလို့အခက်သူ8800ထဲမှာဆက်သွယ်ရေးနှီးပညာဗန္ဒငွေကြီးကျန်းမာရေးဆောင်ရှောက်မှုရက်စစ်တပ်အားစီဝါရည်နံတဲ့သဘောတောင်းွေစတဲ့ကဏ္ဍပေါင်းစုံကထိတန်းကုမ္ပဏီအများအပြားပါပါတယ်။ဥရောပသမဂ္ဂ EU ရဲ့ကနေပြီးတဲ့နိုင်ငံနှုတ်ခတ်တဲ့အချိန်ကြာရင်နှစ်ဖက်ကြားမှာကုန်သွယ်ရေးသဘောတူညီချက်တစ်ခုရသွားပြီးနောက်ဆုံးအချိန်ဂျိုးပန်းတဲ့အနေနဲ့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ဟာဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်နဲ့ညစာဆိုင်ဆွေးနွေးဖို့ဒီကနေ့ Brussels မြို့ကိုထွက်ခွာသွားပါတယ်။ EU တွေကနေဒီတဲ့နိုင်ငံထွက်ဖို့တတ်မှတ်ထားတဲ့ရက်ကဒီဇင်ဘာလ30ရက်နေ့ဖြစ်ပြီးဒီမတိုင်ခင်နှစ်ဖက်ကြားမှာကိုယ်စားလှယ်ဆိုင်ရာသဘောတူညီချက်တစ်ခုရဖို့ဆွေးနွေးပွဲတွေပြန်ဆနိုင်ရေးဝန်ကြီးချုပ်ဂျွန်ဆန်နောက်ဆုံးအကြိမ်ကြိုးစားကြည့်တာပဲလို့သုံးသပ်ကြပါတယ်။နှစ်ဖက်ကြားမှာကိုယ်စားလှယ်ဆိုင်ရာသဘောတူညီချက်တစ်ခုမရဘဲနဲ့ EU တွေကနေဒီတဲ့နှုတ်ထွက်သွားမယ်ဆိုရင်နေဆက်တွေမှာကိုယ်စီကူးတမ်းမှုပိတ်ဆို့ကုန်မှာဖြစ်သလိုဝေကြီးစုွက်တွေလည်းကမောက်ကမောက်ဖြစ်သွားနိုင်ခြေရှိပါတယ်။ဒီတင်ဆိုရောက်ဖွဲ့တရင်းနှစ်တစ်ခုကတော့ UK နိုင်ငံရဲ့အထုတ်ချအာဏာပိုင်မှုကိုပြန်လည်ရယူတဲ့အပေါ်အလျှော့ပေးစစ်ဆင်မှာမဟုတ်တဲ့အတွက်သဘောတူညီချက်တစ်ခုရချင်မှရလာမယ်ဆိုတာလက်တွေ့ကျကျမြင်ရမှာဖြစ်တယ်လို့ပြောပါတယ
်။တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းတွေမှာဟိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးပါမယ်ရှင်မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိဘူးလို့ပြောဆိုထားတဲ့ပေါ်တန်တရားနဲ့ပြောဆိုခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးအနေနဲ့မယုံမကြည်ပြောဆိုမှုအတွေ့ပေးဆက်ရလိမ့်မယ်လို့မြောက်ကိုရီးယားကပြောပါတယ်ပြီးခဲ့တဲ့ပတ်သက်ဘာရင်းနိုင်ငံမှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကန်ဂျွန်ဝါကတစ်ကမ္ဘာလုံးလူသန်းပေါင်း68သန်းကျော်ယောဂကူးစက်နေပြီးတော့တိတိကျကျ5သန်းလောက်တည်ဆုံနေတဲ့အချိန်မှာမြောက်ကိုရီးယားကကတ်ယောဂနဲ့ကင်းလွတ်နေတယ်ဆိုတာယုံကြည်နိုင်စရာမရှိဘူးလို့ပြောခဲ့တာပါကယောဂတိုက်ဖြတ်ရေးနှစ်နိုင်ငံနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေမှာပြက်ကွက်နေတဲ့အတွက်လဲဝန်ကြီးကန်းကမြောက်ကိုရီးယားကိုဝေဖန်ပြောဆိုခဲ့ပါတယ်။ဝန်ကြီးကန်းအနေနဲ့ငကိုကတင်းမာနေတဲ့နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးဆိုးဝါးအောင်လုပ်လို့ရတဲ့ဆန္ဒပြင်းပြင်းပြပြရှိနေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးရင်ညီမကင်မြွန်ဂျွန်ကပြောဆိုကြောင်းဒီကနေ့ပုဒ်ထုနေမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ကန်းကဖြစ်လာမယ့်အကျိုးဆက်တွေကိုမစင်စားဘဲလက်လွတ်စပယ်ပြောဆိုခဲ့တယ်လို့ကင်မြွန်ဂျွန်ကပြောပါတယ်။စီဇာဆွေးနွေးပွဲပြန်စတင်မှုကြိုးပမ်းတဲ့အနေနဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘေကင်တောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်လာအပြီးမှာကင်မြွန်ဂျွန်ရဲ့မှတ်ချက်စကားအခုလိုထွက်ပေါ်လာတာဖြစ်ပါတယ်။စင်ကာပူနိုင်ငံ Royal Caribbean အပျော်စီသင်္ဘောပေါ်မှာလိုက်ပါလာတဲ့ခရီးသည်တွေရဲ့ COVID-19 ရောဂါပိုကူးစက်နေသူတူတွေ့တဲ့အတွက်ခရီးသည် 1,900 နီးပါးကိုသင်္ဘောပေါ်မှာနေကြဖို့ပြောထားပြီးသင်္ဘောကိုကန့်ပြန့်ကပ်ခိုင်းထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီဇင်ဘာ9ရက်နေ့သင်္ဘောကန်းကမထွက်ခင်မှာခရီးသည်တွေကိုသုံးရကျူပြီးတော့ COVID-19 စစ်ဆေးထားတာဖြစ်တယ်လို့စင်ကာပူခရီးသွားလုပ်ငန်းကြီးကြပ်ရေးအဖွဲ့ STB ကပြောပါတယ
်။You know, Singaporeans, if we stay, we have to go through a swab test, we have to go through...
ကျွန်တော်တို့ပဲနေနေယူပါရဲ့ကုပ္ပူချင်းနဲ့အချိန်များစွာတိုင်းပါရဲ့အားလုံးအဆင်ပြေပြီလို့ထင်ခဲ့တာပါဒီလိုဂျိုတင်ကာကွယ်မှုတွေလုပ်ပြီးမှသင်္ဘောပေါ်မှာ COVID-19 ကိုးနေရသူတယောက်ပါရဲ့ဆိုတာမင်းယုံနိုင်စရာပါလို့ခီးစဲတူကပြောတာပါအခုယောဂါကူးစက်ထားသူအသက်83နှစ်အရွယ်အမျိုးသားကဝန်းသွားတဲ့အတွေ့သင်္ဘောပေါ်ကဆေးကန်းကိုလာပြတာကနေသူ့မှာယောဂါကူးစက်နေတာကိုတွေ့ရတာပါသင်္ဘောပေါ်လိုက်ပါလာတဲ့ခီးစဲတွေကိုတော့ဗုဒ္ဓဟူးနေ့နဲ့အစောပိုင်းမှာအသိပေးခဲ့တာဖြစ်ပါတယ်အခုထိတော့တခြားခီးသည်တွေမှာယောဂကုသထားတာမရှိဘူးလို့ STB ကပြောပါတယ်ခီးသည်တွေကိုလိုအပ်တဲ့စစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးအခုထိသူတို့ကိုအခန်းတွေထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်အင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားကဒီကနေ့ဒီဇင်ဘာ9ရက်နေ့မှာရွေးကောက်ပွဲစပြီးတော့ကျင်းပပါတယ်အရှေ့တောင်အာရှမှာအင်ဒိုနီးရှားကကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်ပါတယ်။အခုထိကူးစက်သူ 9,600 ကျော်နဲ့သေဆုံးသူက 18,000 ကျော်ရှိပါတယ်။တောင်ကိုရီးယားမှာလည်းဒီကနေ့စံချိန်တင်ကူးစက်သူလူနာအသေ680ကျော်ရှိပါတယ်။အခုထိတောင်ကိုရီးယားမှာကိုဗစ် -19 ကူးစက်သူ 39,400 ကျော်နဲ့သေဆုံးသူက950ကျော်ရှိပါတယ်။တရုတ်ကုမ္ပဏီထုတ်ဆန်းသက်ဆဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရထိရောက်မှု8600ခန့်လုံးရှိတယ်လို့ RS ဆိုပွားများပြည်ထောင်စု UAE ကကြေညာလိုက်ပါတယ်။တရုတ်ဆေးကုမ္ပဏီကြီးဖြစ်တဲ့ Sinopharm ကထုတ်လုပ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း125နိုင်ငံကလူပေါင်း3100နဲ့စက်တင်ဘာအစောပိုင်းကစပြီးတော့ဆန်းသက်နေတာဖြစ်ပါတယ်။မိမိဆန္ဒအလျောက်ကာကွယ်ဆေးဆန်းသက်ခံသူတွေရဲ့အသက်18နှစ်ကနေအသက်60အတွင်းပါရှိပြီးပထမဆေးထိုးနှံပြီး28ရက်ကြာမှဒုတိယဆေးကိုထိုးရပါတယ်။နိုင်ငံပိုင် WAM သတင်းဌာနကနေထုတ်ပြန်တဲ့ညညာချက်ကတဆင့် UAE ကျန်းမာရေးနဲ့ယောဂကာကွယ်တားဆီးဝန်ကြီးဌာနက Sinopharm CNPG ကုမ္ပဏီရဲ့ကာကွယ်ဆေးတတိယအဆင့်စမ်းသပ်မှုကိုလေးလာသုံးသပ်ပြီးဖြစ်ကြောင်းပြောကြားပြီးရလဒ်ကိုအခုလိုညညာခဲ့တာပါ လီလာ30ချက်အရာဒီကောက်ွယ်စီကဘီအန်နီရဲ့ကင်းနေလို့လည်းကြေညာချက်မှာပါရှိပါတယ်။တခြားပြီးတွေ့စုစုအကြောင်းသိစိပြောကြားခြင်းတော့မရှိပါဘူး။ဒီကြေညာချက်ဟာ UAE တနင်္ဂနွေနေ့ကရက်လက်ဒါမှမဟုတ်အဲ့ဒီကောက်ွယ်စီကိုစမ်းသပ်နေတဲ့တရုတ်နဲ့တခြားနိုင်ငံတွေကရက်လက်တွေအလုံးကိုအခြေခံသလားဆိုတာလည်းရှင်းရှင်းလင်းလင်းမရှိပါဘူး။မော်ရိုကိုနိုင်ငံကဒီကောက်ွယ်စီကိုအားထားပြီးနိုင်ငံရဲ့အရွယ်ရောက်ပြီးသူလူဦးရေ80ရာခိုင်နှုန်းကိုကောက်ွယ်စီထိုးပေးမယ့်အစီအစဉ်ကိုစတင်မှလည်းဖြစ်ပါရဲ့ရှင်။COVID-19 ကာကွယ်ဆေးနှင့်ပတ်သက်ပြီးတိုးတွင်းမှုတွေရှိနေပြီးအမေရိကန်မှာလည်းထောက်ပံ့ငွေပေးမယ့်အစီအစဉ်အသစ်တွေဆွေးနွေးမှုတွေပြုလုပ်နေတဲ့အချိန်မှာဒီကနေ့အာရှအစုရှယ်ယာဈေးကွက်အတက်ပြခဲ့ပါတယ်။ဂျပန်နီကေးအညွန်ဂိန်းကဒီကနေ့1.3%ကိုင်းနှုန်း၊ Australia S&P ရဲ့6အညွန်ဂိန်းက3.6%ကိုင်းနှုန်း၊ Korea KOSPI က200ကိုင်းနှုန်းကျော်နဲ့ Taiwan TSEC က3.2%ကိုင်းနှုန်းအသီးသီးမြင့်ကျက်ခဲ့ပါတယ်။ဒီကနေ့ရှန်ဟိုင်းကွန်ပိုစစ်ညွန်ကင်းက1.1%ကိုင်းနှုန်းကျသွားခဲ့ပြီးနေ့လယ်ပိုင်းမှာဟောင်ကောင်ဟန်ဆိုင်ညွန်ကင်းက3.6%ကိုင်းနှုန်းနဲ့အိန္ဒိယဆန်ဆက်စ်က3.9%ကိုင်းနှုန်းမြင့်တက်ခဲ့ပါတယ်။ရွှေဈေးတောင်စားကိုအမေရိကန်ဒေါ်လာ1863.60နဲ့3.6%ကိုင်းနှုန်းကျဆင်းခဲ့ပါတယ်။ရေနံစိမ်းတစီကို45.84ဒေါ်လာနိုင်ငံတကာစံတက်မှတ်ထားတဲ့ Brent ရေနံစိမ်းတစီကို49.39ဒေါ်လာနဲ့39.5ကိုင်းနှုန်းအတည်တည်မြင့်တက်ခဲ့ပါတယ်ဒီကနေ့ American အဓိကအစုရှယ်ယာကြီး3ခုကြိုယောင်ကြိုဝဲဈေးကွက်လဲတည်ရပြခဲ့ပါတယ်ရှင်သောရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေတင်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာဒီလ9ရက်နေ့ကစတင်ပြီး TNLA တအမ်းပလောင်ရှမ်းလက်နက်ကိုင်တပ်ဖွဲ့တို့ကြားနေပြည်ပိုင်ဆိုင်မှုအတွက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရတာဒီနေ့တော့တိုက်ပွဲတွေဟာပုံမပြင်းထန်လာနေပါတဲ့။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲဟာ TNLA တအမ်းပလောင်နဲ့ SSPP ရှမ်းပြည်တမ်ရော်မြောက်ပိုင်းပူးပေါင်းတပ်ဖွဲ့တွေကတစ်ဖက် RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းတပ်ဖွဲ့တို့ကတစ်ဖက်စတင်ဖြစ်ပွားရာကနောက်ပိုင်းမှာအစိုးရတမ်ရော်ကပါပါဝင်လာတယ်လို့ TNLA ကတအမ်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးချုပ်အိုက်ချော်က VOA ကိုပြောပါတယ
်ဒီနေ့မနေ့ရှင်းလိုက်ဒီကလောက်ပါစီမနေ့ဖြစ်တဲ့အချမ်းပေါ်တော့ဒီနံတူမျိုးနဲ့နာကျေရရဲ့အထက်ပဲဖြစ်တဲ့ဟာနာကျေရမှာကျွန်တော်နဲ့ SSP ဥဒတပေါ်ကိုအမရောက်နေတဲ့အချိန်ပေါ့အဲဒီအစရကစတင်လာဖြစ်တဲ့အချိန်မှာဆက်မတဲ့ဘွေးစားဖြစ်တယ်တကယ်ရတဲ့နိုင်ဝင်တော့ကြားတယ်အဲဒီဖြစ်နေတဲ့အချိန်မှာပဲဒီမြန်မာစစ်တပ်ကခလာရတုံးမြင့်လေးကလည်းလာမှာအဲဒီလုံရှိတဲ့ဆက်ကိုနာရောက်ပြီးကတော့နာ9:50လောက်ကနေ9:00ကျော်တိတိုက်ပွဲပြန်ဖြစ်တယ်
တိုက်ပွဲဖြစ်ပွားရနေရာဟာ2018ခုနှစ်က RCSS ကကျူးကျော်ဝင်ရောက်လာတာကြောင့် TNLA နဲ့ SSPP ပူးပေါင်းတပ်ဖွဲ့ကတိုက်ထုတ်ခဲ့ကြောင်း2020ခုနှစ်အပြည့်ရထားချိန်မှာအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်မှာကြောင့် TNLA နဲ့ SSPP ကရှောင်ပေးခဲ့တဲ့နေရာကို RCSS ကဝင်ရောက်လာလို့တိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ TNLA နဲ့ SSPP ပူးပေါင်းတပ်ကနားကျဲရွာဖုန်ကြီးကျောင်းမှာနေရာယူပြီးသူတို့တပ်ဖွဲ့ကိုစတင်ပစ်ခတ်တာလို့ပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းအောင်ခေကအခုလိုဆက်ပြောပါတယ်။အဲ
့ဒီမိတ္တာကအရင်ကတည်းကသွားလာလုံချနေတိုင်းနေကြတာမိပေါင်းစုတွေကျော်ပြီးအဲ့မှာတယ်နဲ့ TNLA ကမဆုံးစနစ်တော့မှပြန်လို့ထလာခါကြတော့မှပဲဒီလိုပြဿနာပေါ်လာတာပါနော
်ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေတာကန်ရွာသား200ကျော်လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြောင်းလဲဒေတာရင်းကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်စစ်ဆောင်ကဟိုပိုင်ဆိုင်ကျရာအုပ်စုကပိုင်ဆိုင်ကျရာမှာဟိုနတ်သိက္ခာပြည်တော်ကအဲ့ဒါ190လောက်ရောက်နေတယ်ဟုတ်ကဲ့ဒီမှဆန်ကျရာကိုစံချောင်းရနတ်သိရနတ်ကျောင်းရသိလုံကတော့140လောက်ရောက်နေ
စစ်ဆောင်စင်းတွေကိုတော့ကောက်ယူနေစေဖြစ်တာကြောင့်အသေးစိတ်မရရှိသေးဘူးလို့လည်းပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ TNLA အပါအဝင်မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ကရောတပ်မတော်ကပါတစ်ဖက်သက်ပြစ်ခတ်ရစဲရေးကြီးညာထားချိန်မှာဖြစ်ပွားနေတာပါ။ နိုင်ငံရေးလေးလာသုံးသက်သူတီဘောမျိုးနယ်ကအငင်းစားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော့လက်ရှိတိုက်ပွဲတွေဟာနေပြည်တော်ဆိုင်မှုအပေါ်အခြေခံပြီးဖြစ်ပွားတာဖြစ်ကြောင်းနဲ့ဆွေးနွေးအပြေရှာဖို့လိုအပ်ကြောင်းအခုလိုသုံးသက်ထားပါတဲ့
။နေပြည်တော်စိုးမိုးဖို့ဟာနေရာလိုတာပေါ့။ဒီတက်နာရှင်းရှင်းပေးပေးတာကြတော့သူတို့ကြီးပဲဆွေးနွေးရင်လည်းဖြစ်နိုင်တယ်သို့တော်လည်းအဓိကအားဖြင့်တော့နောက်အနာဂတ်မှာကျွန်တော်ကြွားမဲ့ဖက်ဒရယ်စနစ်မာပေါ်လာမဲ့ဒီကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတွေအဲ့ဒီဟာတွေနဲ့ဆက်ဆက်နေလိမ့်မယ်ဆက်ဆက်ပြီးတော့ဖြည့်ရှင်းမှဒီကောင်ပြတ်နေခြင်းတယ်အဲ့တော့ပြောချင်တာကဒီငင်းငယ်ရေးဆွေးနွေးပွဲမှာအလုံးဒီဖွဲ့တွေအလုံးပါဝင်နိုင်ပြီးတော့အဲ့ဒီကိစ္စကိုသူတို့ဒီငင်းငယ်တဲ့သူတို့နိုင်နိုင်မှအဲဒါပြည်လည်းမလို့ချင်းနေရ
ဒီလ9ရက်နေ့ကဒီဘောမျိုးနယ်အတွင်းမှာ RCSS ရှမ်းပြောင်းနဲ့ SSPP ရှမ်းတောင်တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့9ရက်နေ့ကတော့နမ်တူမျိုးနယ်မှာ RCSS နဲ့ TNLA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့ TNLA နဲ့ SSPP ရှမ်းပြောင်းအဖွဲ့ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။တိုင်းသားလူမျိုးစုတွေအကြားမှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမကတောင်ပိုင်းကကဒူးကြီးမောင်းမယ်ဒေသအရှေ့ပိုင်းကမိုင်းတုံမိုင်းဆက်ဒေသတွေမှာလည်းနေမည်ပိုင်ဆိုင်မှုအရစီးရေးပြိပခဖြစ်ပွားတာတွေရှိခဲ့ဘူးပါတဲ့။တချိန်တည်းမှာတော့ TNLA အဖွဲ့ရဲ့လှုပ်ရှားမှုတွေရှိနေတဲ့မန္တလေးတိုင်းမိုးကုံးမြို့မှာလည်းဒေသခံစီးပွားရေးသမားတချို့ကိုဖမ်းဆီးတဲ့ဖြစ်စဉ်တွေရှိနေပါတဲ့။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့။
ဒီကံပြည်နယ်နဲ့ချင်းမြင့်နယ်ပလဲဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားစီးရီပြည်ပခတွင်နေအိမ်တွေမိလောင်ပျက်စီးခဲ့တဲ့စစ်ရှောင်းတွေဘဝပြန်လည်ဆူဆောင်ရေးအကူအညီတွေလိုအပ်နေတဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါဒီကံပြည်နယ်နဲ့ချင်းမြင့်နယ်ပလဲဝမြို့နယ်တွေမှာနှစ်နှစ်ကြာစစ်ပွဲတွေအိမ်ကြီးများပြားမိလောင်ခဲ့သလိုအိုးအိမ်မဲ့ဖြစ်သွားသူတွေကလည်း2000ကျော်ရှိနေတယ်လို့ဒေသခံကူညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစီယုံအရိစီကခံမှန်းထားပါတယ်အိုးအိမ်တွေပျက်စီးခဲ့ကြတဲ့စစ်ဘေးဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းအရိစီအဖွဲ့တွင်းမှဦးစောစောသုံးကပြောပါတယ်
သူကဘကတောင်းဝန်ယူတာပြတာဒါတခုမှမရှိဘူးပေါ့နော်တော်တော်များကတော့မူမနေရမှာအင်ဂျီဆောက်ပြီးတော့မှအခြေတရားနေလို့မရသေးပါဘူးကြာ
2020ပြည့်နှစ်မလတွင်ကကြောက်တော်မြို့နယ်တွင်တင်းမကြီးတင်းမဖရားပေါင်းနဲ့တောင်ပေါင်းကြီးဝါတို့ပါဝင်ကြီးဝါတို့တိုက်ပွဲဖြစ်စဉ်တွင်မိလောင်မှုဖြစ်ပေါ်ခဲ့ပါတယ်ဒီမိလောင်မှုဟာတပ်မတော်စစ်ကြောင်းကမိချုပ်ခဲ့ကြောင်းဒေသခံရွာသားတွေသို့တော်ကိုယ်စားလှယ်တွေကမြန်မာနိုင်ငံမြူတာလူခွေးရေးကော်မရှင်ကိုတိုင်ကြားထားပြီးမဲ့တမရောဘက်ကတော့ကျူးလွန်တာမရှိကြောင်းနဲ့ကြေးဝါတွေကိုအေးဘက်ကမီးရှို့တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကြိုးရည်စုခွေးရှိသူစီပင်တရားရေးဝန်ကြီးဦးဝင်းမြင့်ကတော့အိမ်မီးလောင်တဲ့သင်းမကြေးဝါဘက်မှာနေအိမ်လုံး40ဆောက်လုပ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့စစ်ဆောင်ရွာသားတွေအနေနဲ့နေရပြန်နိုင်မဲ့အခြေအနေမရှိသေးဘူးလို့ဦးစောစောသုံးကဆက်ပြောပါတယ်
။ပထမတော့အနေနဲ့အိမ်ခြေ40ဆောက်ပေးမယ်လို့ပြောပါတယ်။တင်းမကြီးတွေကတော့တရားမှမရှိသေးဘူး။ဘာကြောင့်လဲဆိုလို့ချင်းအဲ့ဒီအမိန်းနာမှာလည်းပဲတက်စကင်းနဲ့ဒီကျော်နာတော့ဦးမျိုးပေါ်မှာဆိုလို့ချင်းလည်းပဲအကြောင်းတက်စကင်းနဲ့ခါရက်လို့ပြရပါတယ်။မူလအရှိနေတိုင်းနေဘူးဆိုတော့ဘယ်သူမှမဖြစ်နိုင်သေးပါဘူး
။ဖိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးရွာမီးလောင်ခဲ့တဲ့ရတိတော်မြို့နယ်အောင်သာစီကျေးရွာသားလူကတော့နေရပြန်လို့မဖြစ်သေးဘူးလို့ဆိုပါတယ်။
အော်ဒါဒီမှာတော့ရမမရောက်ကြဘူးတော့တခုမှကွန်ပျူတာမကြောက်ဘူးခင်ဗျာအော်ဒါဒီလိုလေးရနေပုံကျတဲ့အင်ရှင်ကပြစီတော့လည်းလည်းကြည့်ကြတော့မင်းတော်ကတော့ကိုလုံးဆိုရင်ဒီကလုံးပေါ်ကိုစီကျော်တော့ရှိတယ
်အလားတူချင်းမြင့်နဲ့ဖလဝါမြို့နယ်ဘက်မှာလည်းစိုက်ပွဲဖြစ်စဉ်တွင်ကြေးဝါတွေမိလောင်မှုလူသေဆုံးမှုဖြစ်ပွားခဲ့ပေမဲ့ဒေသခံအာဏာပိုင်တွေကနေအကူအညီပေးတာမရှိဘူးလို့ဝမ်မကြေးဝါသားဦးကျော်သိန်းကပြောပါတယ်
ခုလောလောဆယ်မှာတော့ဒီမိလောင်တော်တဲ့ယာရီရောလက်နေကြတဲ့ယာရီရောအကုန်လုံးကစစ်ဘေးရှောင်မှာပြေးနေကြတယ်သူတို့ကတခါတော့ပြုတ်ခုတယ်ဒီစစ်ဘေးရှောင်တဲ့အပြေရှင်တလားလို့လာမိတယ်ဒါပေမဲ့သူတို့ကတာဝန်ယူတာဝန်ခံမှုတော့မရှိဘူး
ပြီးကြတဲ့မလားလောက်မှာမြန်မာစစ်လေရင်ကနေလေချောင်းနဲ့ပြစ်ကတ်ခဲ့လို့ပြီးဝုံမိချောင်းစားတဲ့ခြေဝမိလောင်ခဲ့လို့မြေရှာဝခြေဝ3ရွာရင်ချင်းခြေရွာကချင်းတိုင်းသား7ဦးလေချောင်းတက်ကတ်မှုအတွင်းတည်ဆုံးခဲ့တဲ့အတွက်ကန့်ကွက်ကြောင်းလဲခုမီးချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကနေသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတလနီပါပြစ်ကတ်တက်ကတ်မှုရပ်တန့်နေပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်အင်အားရိတ်ခါစုဆောင်းတင်ပို့တာတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာစိုးရိမ်တယ်လို့လဲဒေသခံတွေကပြောဆိုနေကြပါတယ်
နနှစ်တာတိုက်ပွဲတွင်ဗူရီတောင်မြို့နယ်ကျေးရွာရှိရွာကအင်ချီ163ဆောင်၊ကျောက်တော်မြို့နယ်ကျေးရွာ14ရွာကအင်1053ဆောင်၊ရတိတောင်မြို့နယ်ကျေးရွာ9ရွာကအင်63ဆောင်၊မင်းမြတ်မြို့နယ်ကျေးရွာ2ရွာက46ဆောင်၊ချင်းမင်းနယ်ပလက်ဝမြို့နယ်ကျေးရွာ8ခုကနေရာ50ဆောင်၊
ပုံလို့ကျွန်အန်ကြောက်ဖြူကကြေးရွာလို့ဆိုလဲမီးလောင်ပျက်စီးခဲ့ကြောင်းရခိုင်တိုင်းဒါမြို့နယ်များစီယုံကနေစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအေဗီအီမြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။ကိုဝေးကန်ရွာကကူးစက်မှုတွေတိုးနေတဲ့မြန်မာနိုင်ငံမှာရောဂါပိုးရှိမရှိ တရားဝင်ခွင့်ပြုချက်မရပဲစစ်ဆေးပေးနေသူတွေကိုအာဏာပိုင်တွေအရေးယူတတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနှွန်ပါ။ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်မြန်မာနိုင်ငံနေရာတချို့မှာတရားဝင်ခွင့်ပြုချက်မရှိဘဲကိုဝေးရောဂါကူးစက်မှုရှိမရှိစစ်ဆေးပေးနေတာတွေရောဂါပိုးစစ်ဆေးရမှာအသုံးပြုတဲ့ပျက်စီးတွေကိုရောင်းချပေးနေတာတွေကိုအာဏာပိုင်တွေကစတင်အရေးယူနေတာဖြစ်ပါတယ ီယောဂါပိုရှိမရှိအင်တိုင်းရာရောက်စစ်ဆေးပေးနေသူတို့ကိုဖမ်းဆီးအရေးယူထားတယ်လို့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်တောင်းကပြောပါတယ်
တိုင်းကျမ်းမာရေးကလည်းညွှန်ကြားတယ်ပေါ့နော်အဲဖမ်းဆီးအရေးယူပြီးကိုကျွန်တော်တို့လာပြီးတော့အဲဆွနေတာပေါ့ဆွနေတဲ့ခါကျွန်တော်ကဒီမြန်မာနိုင်ငံရဲတို့အဲခြားဒီလိုအပ်တဲ့ပုံကူတွေနဲ့ပေါင်းစပ်ပြီးတော့မှအစီအမံပေးတဲ့သဘောပါဗျ
။ခွေးပြုတ်ချက်မရှိဘဲစစ်ဆေးပေးသူကိုတော့မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးမှုကတရားလိုပြုလုပ်ပြီးသဘာဝဘဲအန်ဒီရဲ့စီမံခန့်ခွဲမှုဥပဒေအရအမှုဖွင့်အရေးယူထားတယ်လို့လည်းဦးစိန်တောင်းကပြောပါဗျ။တည့်ရက်ပိုင်းမှာပဲကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေပြီးထိုင်းနိုင်ငံသားတချို့မှာပါကူးစက်မှုတွေကြုံနေရတဲ့ရှမ်းပြည်နယ်အရှေ့ပိုင်းတိုင်ချီလိုင်းမြို့နယ်မှာလည်းကျန်းမာရေးဌာနကတရားဝင်အသိအမှတ်ပြုမထားတဲ့ယောဂါပိုးစစ်ဆေးတဲ့ပြည်စီတွေကိုရောင်းချနေတာကြောင့်အရေးယူတာတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ချင်းတိစပ်နေပြီးတရားဝင်ရောတရားမဝင်ပါဝင်ထွက်သွားလာမှုတွေရှိနေတာကြောင့်ဥပဒေမဲ့လောက်ရတဲ့ရှိနေတယ်လို့လည်းတာချီလိုင်းမျိုးနယ်ကဆေးရောင်အုပ်ကြီးဒေါက်တာခင်ကျော်ကပြောပါတယ်
။ဟိုတရုတ်နယ်ရောလာအိုနယ်ရောထိုင်းနယ်ရောပေါ့နော်ကျွန်တော်တို့ဒီအချက်အလက်တွေကိုပေါ့။အဲ့လိုရှိနေတဲ့ခါကျတော့အဲ့ဒါတွေကတော့ရှိပုံမှန်တည်းကတော့အခုပြောလို့ပေါ့ quality စိတ်မချတဲ့တက်စီအဲ့လိုရောင်းဝယ်လာတကယ်ရှိရင်တော့ကျွန်တော်တို့ကအရေးယူရပါမယ်။ယူဖို့ယူရမယ်။
အစိုးရရောင်းဆိုင်ရနေပြီးတော့နေမြေမှာတော့လူစုကျန်းမာရေးပြဿနာကြောင့်တွေ့ရချိန်မှာဥပဒေမဲ့လောက်ရတယ်မဖြစ်အောင်တတိပေးထားတယ်လို့လဲနေပြီးတော့နေမြေပြည်သူကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဆိုးကပြောပါတယ်။တရားဝင်ခွင့်ပြုချက်မရှိဘဲစံတပ်စစ်ဆေးမှုတွေကြောင့်နောက်ဆက်သွဲဆိုးကျိုးတွေကြုံနိုင်တယ်လို့လဲပြောပါတယ်
။ကျွန်တော်နေပြီးတော့မှလည်းအဲ့ဒီလိုမျိုးဖြစ်မှာဆိုတဲ့အတွက်ကျွန်တော်ဒီဒီဝါရောက်ချတဲ့တိုင်နဲ့ကျွန်တော် network တွေမှာအကုန်လုံးသတိပေးထားပါတယ်။ဒါဆိုဒီဥစ္စာကဟိုကျွန်တော်တို့ false negative ပေါ့နော်။တကယ်ယောဂရှိရတာနဲ့ယောဂမရှိဘူးလို့ပြလိုက်ပြီးလို့ရှိရင်အဲ့ဒီဒီဝါနေပြီးတော့တခြားဟိုသူနဲ့ဖြစ်တဲ့ဒီဝါကူးစက်သွားမှဖြစ်တဲ့အတွက်အဲ့လိုမျိုး test case တွေကတော့မတုံးနေပါဘူးဗျ။ကျွန်တော်တို့မှာဟိုစေဝါဥပဒေလည်းရှိပါတယ်။တောင်ပြကျွန်တော်တို့ဒီအမျိုးသားစေဝါဥပဒေလည်းရှိပါတယ်။စေဝါဥပဒေရာဒီ FDA အပူမရှိလို့ရှိရင်ဒီပစ္စည်းကရောင်းချတိုင်တော့ဖြစ်ပါဘူး။
မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးရှာဖွေစစ်ဆေးရမှာအသုံးပြုတဲ့ပြည်စည်းတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသာတင်သွင်းနေတာဖြစ်ပြီးပေါက်ကလစ်ကလုပ်ငန်းတွေကိုခွင့်ပြုမထားပါဘူးကျန်းမာရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်တည်ဆောင်းသူ2000ကျော်နဲ့ကူးစက်သူ3000ကျော်ရှိနေပါတယ်ရှင်ကျွန်မအကနွန်ပါဗီဒီယိုအတော့သတင်းပေးပို့တာဖြစ်ပါတယ်
ကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးတွေ့တဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲမြန်မာနိုင်ငံတာချီလေးမြို့ကနေဒီကနေ့တရားဝင်အစီအစဉ်နဲ့နေရက်ပြန်သူတွေရှိတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးအေးပါပါ။ကိုဗစ်ကရောဂါကာလမြန်မာနိုင်ငံနေဆက်ကပြန်လာတဲ့ထိုင်းနိုင်ငံသားတချို့မှာရောဂါပိုးတွေ့ရှိတာကြောင့်ထိုင်းအနာပိုင်းတွေနေရက်ပြန်သူတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပြီးတရားဝင်အစီအစဉ်နဲ့နေရက်ပြန်နိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်ပေးနေတာပါ။ဒီနေ့မှလည်းမဲဆိုင်တာချီလေးအမှတ်နဲ့တရားကနေထိုင်းနိုင်ငံသား26ယောက်နေရက်ပြန်ခဲ့ကြကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆေးညှိနှိုင်းရေးကော်မတီအတွင်းရေးမှူးဦးစီသူမောင်ကပြောပါတယ်
။ဒီနေ့တရားဝင်လွှဲတာကကျွန်တော်တို့က26ယောက်ကဒါကတာယုံထောက်ခံကလည်းပဓာန်ကူစားတဲ့စာတမ်းပါတဲ့ဟာကတော့ပုံမှန်ကျွန်တော်တို့လွှဲလိုက်တာ။ဟ
ပုံမှန်တို့40မိနစ်ယောက်ရှိတယ်တန်ရုံကအကြောင်းကြားစာနဲ့40မိနစ်ယောက်တိုင်းမှာမှာတရားဝင်လာရောက်ပြီးတော့သတင်းပို့တဲ့လူက26ယောက်ပဲရှိတယ်အမျိုးသား18ဦးအမျိုးသမီး9ဦးလို့မနေ့ဆယ်နေခွဲကကျွန်တော်တို့တစ်ခါနိုင်ငံကိုဒါတရားဝင်လွှတ်ပြောင်းပြလိုက်ပါပြီ
မြန်မာနိုင်ငံတာချီလိုက်ကနေပြန်လာကြတဲ့ထိုင်းနိုင်ငံသား196ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေသူအဖြစ်အတည်ပြုနိုင်သူမနေ့ကတုန်းကအထိ46ယောက်ရှိတဲ့အကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါပါပွဲတိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာထဝီစင်ကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံနယ်စပ်ကပြန်လာသူတွေမှာကိုဗစ်ပိုးကူးစက်မှုတွေတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေတရားဝင်နေရပြန်ရေးထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးပြီးသဘောတူခဲ့ကြတာပါမြန်မာနိုင်ငံမှာတရားဝင်ကောတရားမဝင်ပါရောက်ရှိနေကြတဲ့ထိုင်းနိုင်ငံသားတွေကိုကပ်ရောဂါကာလမှာပဲအရေးယူတာမဟုတ်ပဲနေရပြန်ခွင့်ပြုမှာဖြစ်ပါတယ်နှစ်နိုင်ငံတာဝန်ရှိသူတွေကသဘောတူညီမှုရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တာချီလိုက်ဆေးရုံမှာနေရပြန်မဲ့သူတွေကိုဆေးစစ်တာအချက်လက်ကောက်ယူတာတွေလုပ်ခဲ့တယ်လို့လည်းကပ်ရောဂါကာလနေရပြန်ဖို့ကြိုးပမ်းနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဦးစီသူမောင်ကပြောပါတယ်
။ဆေးရုံမှာဆေးစစ်ပြီးတာနဲ့ဒီ negative ဖြစ်တဲ့သူတွေကိုတော့ကျွန်တော်တို့ကတူးချင်းကိုဆက်ယူပြီးတော့သူတို့ရဲ့မူလနေရာတွေမှာပဲပြန်နေအောင်လို့သက်ဆိုင်ရာဒီအထုပ်ရေးဆွဲနေရှိနိုင်ပြီးတော့မှအဆိုင်ရာဒီသူတို့မူလနေရာမှာပြန်ပြီးတော့သွားပြန်နေခိုင်းမယ်။ပြီးရတယ်ကျွန်တော်တို့ကဒီမှာတရားရေးဒီအကုန်လုံးအားလုံးစီစဉ်ဆောင်ရွက်ပြီးရတယ်။တစ်ဖက်နိုင်ငံပြန်လည်ဆက်ပြောင်းမှုအစီအစဉ်ရှိပါတယ်
။မြန်မာနိုင်ငံကနေပြန်လာသူတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိတဲ့သတင်းတွေနဲ့အတူကျန်းမာရေးအတွက်သတိထားကြဖို့ကိုလည်းထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မြန်မာနိုင်ငံမှာလက်တလောကူးစက်နေတဲ့ကိုဗစ်ရောဂါပိုးအမျိုးအစားဟာတရုတ်နိုင်ငံမှာစတင်ခဲ့တဲ့ရောဂါပိုးအမျိုးအစားထက်20ရာခိုင်နှုန်းမြန်ဆန်နေတာကိုလေ့လာတွေ့ရှိခဲ့ရကြောင်းကိုလည်းထိုင်းနိုင်ငံမီရောတက္ကသိုလ်ကစီးပညာဌာနပါမောခချုပ်ဒေါက်တာပရာစစ်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံကပြန်လာသူတွေအနေနဲ့တာဝန်ရှိသူတွေကိုအသိပေးအကြောင်းကြားဖို့ကိုလည်းတိုက်တွန်းထားတာပါ။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2100ကျော်နဲ့ကူးစက်သူ32000ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြတ်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းတတ်ပတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
မြန်မာပိုင်းအစည်းအဝေးတွေကိုစက်ပြီးထုတ်လွှင့်ပေးနေပါတယ်။ကျမချင်းမုံပါ။ဒီဇင်ဘာလ၁ရက်နေ့ကအီတလီနိုင်ငံဖလော်ရန့်မြို့မှာကွဲလွန်ခဲ့တဲ့ကုန်းပောင်မင်းသားမင်းသမီးယန္နာနမေဟာ1996ကမြန်မာစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထက်ခဲ့ပြီးရပ်ပေါင်း150မှာကွာရှင်ပြည့်စည်ခဲ့သူပါ။ဒီဖြစ်ရပ်ကိုလူအများစိတ်ဝင်စားကြပါတယ်။ယနာနမေရဲ့ပထမအိမ်တောင်နဲ့ရတဲ့ကျန်ရစ်သူတာကြီးမိခလေကတော့သူ့အမေဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထက်ခဲ့တာဟာမြန်မာပြည်ကိုပြန်ပြီးမြန်မာနိုင်ငံအတွက်တစုံတရာကူညီလုပ်ကိုင်ပေးနိုင်ဖို့အခွင့်အရေးတရက်ကိုရယူခဲ့တာဖြစ်တယ်လို့ဂျင်းမုံကပြောပြပါတယ
် In simple words the marriage with Nevin was one of the opportunity that life gave her to do something
အရှင်းဆုံးစကားနဲ့ပြောရင်တော့ဘူဂျူကြီးနေဝင်းရဲ့လက်ထက်တာဟာသူ့ရဲ့ဘဝမှာအကျိုးရှိတာလုပ်ဖို့ရလာတဲ့အခွင့်အလမ်းတစ်ခုကိုယူခဲ့တာဖြစ်ပါတယ်သူ့ရဲ့နိုင်ငံအတွက်တစ်ခုခုပြန်လုပ်ပေးဖို့အတွက်ပေါ်လာတဲ့အခွင့်အလမ်းဖြစ်ပါတယ်သူပြည်ပမှာမလုပ်နိုင်တဲ့ကိစ္စကိုမြန်မာနိုင်ငံကိုပြန်သွားပြီးတော့လုပ်နိုင်မယ့်အခွင့်အလမ်းကောင်းတစ်ခုပါတခြားအကြောင်းနဲ့ဆိုရင်တော့သူဗိုလ်ချုပ်ကြီးနေဝင်းကိုဘယ်တော့မှလက်ထပ်မှာမဟုတ်ပါဘူး။သူအချင်းအကြာကြီးတွေကစောင့်စားနေတဲ့ခွန်လန်းတစ်ခုကိုလက်လွတ်မခံပဲယူခဲ့တာဖြစ်ပါတယ်
။ဂျင်းမုံကလွန်ခဲ့တဲ့9နှစ်တုန်းကဇူလိုင်2015နှစ်တုန်းကအီတလီကိုသွားပြီးရေနာနမေနဲ့ကိုယ်တိုင်တွေ့ဆုံဘူးပါတယ်။သူဟာအင်မတန်ရင်းနှီးဖော်ရွေးပြီးအချက်အပြုတ်ဝါသနာပါသူတဦးပါ။သူဟာကုန်းပောင်မင်းသားကနောင်မင်းသားကြီးရဲ့မြစ်တော်ဖြစ်ပြီးလင်းပင်မင်းသားကြီးရဲ့မြေးတော်ပါလင်းပင်မင်းသားရဲ့သမီးတော်ထိတ်တဲမလတ်ဟာမြန်မာနိုင်ငံမှာအခြေချနေထိုင်တဲ့ Australian နိုင်ငံသားယုတ်ခဗေဒပညာရှင် Herbert Bellamy နဲ့လက်ထက်ခဲ့ပြီးရေနာနတ်မေကို1932ခုနှစ်မှာမွေးဖွားခဲ့တာပါဂျူမာမှာမွေးလို့ June Rose Bellamy လို့လည်းအင်္ဂလိပ်နာမည်ပေးပါတယ်။သူရဲ့ပထမအိမ်တောင်က WHO အဖွဲ့ကြီးရဲ့ကျန်းမာရေးပညာရှင် Dr. Mario Pasquinone ဖြစ်ပြီးသားနှစ်ဦးမွေးဖွားခဲ့ပြီး1954ခုနှစ်မှာကထက်ပထမအိမ်တောင်ကွဲခဲ့ပါတယ်။အဲ့ဒီနောက်ပိုင်း Florence Italy မှာပဲအခြေချနေထိုင်ခဲ့ရတာ1926ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်နဲ့တွေ့ဆုံပြီးလက်ထပ်ထင်ရှားခဲ့တာပ
ါ I remember that when she told that she was going to go back in Burma and marry General Ne Win
သူမြမပြီးပြန်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်ကိုလက်ထပ်မယ်လို့ပြောတာကိုကျွန်တော်အမှတ်ရနေတော့မှသူကတိတ်မြမဆဆမပြောပါဘူးဒီမှာရှိတာတွေကုန်ထားခဲ့ပြီးတော့ပေါ်လာတဲ့အခွင့်အလမ်းကိုယူရမယ်လို့ပြောပါတယ်သူ့မိတ်ဆွေတွေသူ့သားတွေသူ့အလုပ်တွေအားလုံးကိုထားခဲ့ပြီးတော့သွားတာပါဒါပေမဲ့သူယူရမျှော်လင့်တာတွေမလုပ်နိုင်တဲ့အခါမှာတော့သူပြန်လာပါတယ
် December 1ရက်နေ့ကအသက်89နှစ်အရွယ်ရေနာနတ်မင်းနှလုံးရောဂါနဲ့ကွဲလွန်ခဲ့ပြီးတာကြီးမိခင်လေးကိုဂျင်းမုံဆက်သွဲမေးမြန်းခဲ့ရမှာသူ့မိခင်ဟာဗုဒ္ဓဘာသာဝင်တဦးအဖြစ်တသက်လုံးဖြူစင်ရိုးသားစွာနေထိုင်ခဲ့သူဖြစ်တယ်လို့သတိတရားပြောပြပါတယ
် Because she was deeply Buddhist nothing to do about the idea of power
အမေဟာဗုဒ္ဓဘာသာကိုတိတ်ကိုယုံကြည်သက်ဝင်သူဖြစ်ပါတယ်အာနာမက်သူပြန်ဆိုင်ခြင်းမျိုးမဟုတ်ပါဘူးသူကတခြားသူတွေအကျိုးအတွက်ကိုပဲအမြဲလုပ်ပေးခြင်းမျိုးပါဒီချက်ကတိတ်ကိုရေးကြည့်ပါတယ
်သူ့အမေရေနာနတ်မေဟာဩဇာအာနာမက်သူမဟုတ်ပဲတပါးသူအကျိုးကိုဘာလို့ပေးရမလဲဆိုတာပဲကြီးတတ်သူဘာလို့လဲဆိုပါတယ်တာကြီးမိခေလီနဲ့ဂျင်းမုံဆက်သွဲမေးမြန်းကန်းအပြည့်စုံကိုမကြာခင် VOA ကတင်ဆက်ဖို့ရှိပါတယ်ရှင
်UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ UA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် BOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UA စီစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ပရာချာချာအခုဆက်လက်နားဆင်ရမှာကတော့မြန်မာပြည်သုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစောင့်ကြိုကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဘုံမြဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစောင့်ကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်စရာအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဒီထဲမှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာဒီမောင်သားနဲ့ကျွန်တော်တို့သုံးသပ်ဆွေးနွေးဆုံးသပ်ထားပါရစေ။ဒီနေ့ဒီရအောင်ပွဲနောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမောင်သားကသူဘာကြောင့်ဆွေးနွေးနေလဲဆိုတာကိုအခုလိုစတင်ဖြေပါရစေ။ဟုတ်ကဲ
့ဆွေးနွေးတာကတော့ရွေးကောက်ပွဲရလက်ကိုလက်ခံတယ်လို့တမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းဒီကောက်ပွဲရဲ့ဂျန်ကကိုလက်မခံဘူးလို့တမတော်ကမပြောခဲ့တော့ဘူး။ကျသောအရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2020ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေကူးအားဖြင့်ကြော်ပြောင်းတဲ့လမ်းစဉ်ကိုသွားတယ်။အခုပြောလို့ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီရဲ့ယူဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောင်းတာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတဲ့ပေါ်ဒီမို့တခုအသိဥတီပြီးသွားရတယ်ဒီလိုချက်တွေရှိမှအခုကြောင့်မပြောပါနဲ့2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဥတီတာဖြစ်ပါတယ်အခုကြောင့်လို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကထုတ်ကင်ပါလို့ဒီတချို့ကတန်မြန်ဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဥရှင်မောင်းကိုချုပ်ချလိုက်တဲ့တရားပေါ့ဒါကကျန်းမာရေးသူတွေပါတီတစ်ခုတည်းကပဋိပက္ခလို့ပြောလို့ရပါတယ်ဒါပေမဲ့တမတော်ပါဝင်ဖို့မလိုပါဘူးတမတော်ပါဝင်ခဲ့တယ်လို့ကြားပြရတယ်ဒါကအကောင်းပါတမတော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်မတန် မမေးကြဆုံးပါတီကိုတောင်တင်းခံပြီးဆိုတာကိုကြားပါတယ်အဲ့ဒါကလည်းနေဆိုရင်ကြောင်းနေလို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီနေရာသတ်ပြီးဆိုရင်ပါတယ်နောက်ပြီးတော့ဖြစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဇွန်နိုင်ငံရေးကိုသွားနေတာတွေ့ရပါတယ်ဒါကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးပဲကိုမြို့မှာကတွေ့ရတယ်ဥပမာအမေရိကန်ထရန့်ကိုပါနော်လက်ရဇွန်နိုင်ငံ ယ်ဘာသာရေးသဘောအရကြည်တယ်နော်နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးချောက်လက်လာတယ်နော်အဲ့ဒီအတွက်စိုးရိမ်လာတယ်နော်အဲ့ဒါကိုလုံခြုံရေးချင်းချောင်းမှုတစ်ခုနေနဲ့မြင်လာတယ်ဒါတွေကလက်ရာဇွန်ဝါဒရဲ့တည်ယုံလက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကပြည်ကြားလာတယ်လို့မြင်ရတယ်
ဟုတ်ကဲ့
တော့ရဲစုံနိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီဆိုရင်အနေရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်သိချင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရစုံနိုင်ငံရေးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မလို့လဲအဲ့ဘက်ကိုပါတယ်လို့ဒီမှာကယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲ့ပြီးတော့အနိုင်ရရပါဒီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်လဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်ကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချို့တော်မှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြတ်သောမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံခဲ့တာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမှာပို့ဆရာ
တဲ့ကျွန်တော်သဘောတူပါတယ်ဒီလိုမရွေးပါဘူးတက်မလို့ကရွေးတာစက္ကန့်ကြိုးရေးပါတီကရွေးတာပါအဲ့တော့ကပဋိပက္ခရဲ့အရေးကြီးတဲ့ benefit ဖြစ်နေပါတယ်ပဋိပက္ခရဲ့အခြားသော benefit မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောင်းလာတဲ့အမျိုးသားဒီမူကြီးဖွဲ့ချုပ်ပြည်သူတွေရှိပါတယ်ဒါကအဲ့ဒီပဋိပက္ခတစ်ခုလုံးကိုကြည့်လို့ရှိရင်ဆိုရင်ကြောင်းပါတယ်ဆိုရင်လည်းဆိုတော့ကျွန်တော်အဲ့ဒါကိုပြော
တာအမတ်တစ်ဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောတော့ပျော်ပြောင်းလာတယ်လို့ကျွန်တော်မယူဆနိုင်ဘူးလားဒီအထူးသဖြင့်အခုကဒီကဘွဲပြန်လဲကျင်းပါဖို့အေးအေးပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတဲ့ခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးအေးသွားတယ်ဆိုတော့ဒီဟာကိုအကောင်းမြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံပြားရှိကြမဖြစ်နေဘူးလားဒီတော့တမရဲသဘောရဟ
ာအဲတော့တိုက်ဆိုင်နာကလည်းဒီကောက်ပဲပြပြချင်းနောက်တည့်ရမှာအေးအေးနဲ့ပတ်သက်တဲ့တမရဲအချင်းနဲ့ထုတ်တယ်။နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ရဲဦးစီးချုပ်သွားရောက်
တွေ့ရတယ
်ပေါ့နော
်
။ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည့်နေသဘောတူညီပြီးတော့ပုံမှန်မဲ့ဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါ။ဒါမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းခဲ့ကြီးလို့လောက်လာတာလဲဆိုတော့အဲ့ဒီလိုမိန်းကွန်းထုတ်ခဲ့ရင်ဟောကျွန်တော်တို့မိန်းကွန်းထုတ်တိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တော့တက်တဲ့သူတယောက်နေတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်ဘလို့ရွယ်ချက်လဲကျွန်တော်မရှင်းနိုင်ပါဘူးနော
်ဒါမဲ့
ဝင်နေနေသွားလဲ
တမတော
်ပြောတာ
ကဲဟုတ်ကဲ့တမတော်အကြီးကအနေနဲ့အဲ့လိုခရီးသွားမဲ့ကိစ္စတွေဟာအစိုးရရဲ့သဘောတူညီချက်ရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောင်းအစိုးရတော်လောင်းရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နောက်ဖွဲ့တဲ့မတွေ့ရဘူးလို့မဆိုလို့ရဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအခြေအနေပဋိပက္ခထဲမှာအင်မတန်တင်းမာနေတဲ့အခြေအနေကနေမှဖြစ်ပေါ်လာတာလေအဲဒီကကျွန်တော်မစိစတတ်ဘူးလို့ဆရာထင်မှန်သလားပေါ့
တချို့ကဒါမဲ့သုံးသပ်ကြရဆရာအဲ့ဒီတက်မတော်နဲ့ energy အစွမ်းနဲ့ဆက်ဆံရင်ဟာပြီးရဲ9နှစ်ကာလမှာအတော်လေးဒါအဖူးအထစ်တွေရှိရတဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိရတယ်လို့သုံးသပ်ကြရတယ်အဲ့ဒါတော့ဆရာဘာပြောလို့ပါလဲညာ
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဘယ်လိုကြီးလာမှာတံတော်ကပဲဦးရှုပ်ပြောတော်ရတဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပါ
body language
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားအသက်စရာမတွေ့ရပါဘူး
သမတမရောကညဉ့်ဉန်ရေးလှူဆောင်မှုအတွက်အခုအထူးညဉ့်ဉန်ရေးအဖွဲ့တစ်ခုဖွဲ့စည်းတဲ့ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စရောကျူးစွရမကောင်းဘူးလားခင်ဗျာတကယ်တော့ညဉ့်ဉန်ရေးညီလာခံမှာတော့သူညှိရမှာပေါ့လေသူဒီဘုရားညဉ့်ဉန်ရေးကိုသူဥအောင်လုပ်မဲ့ငါ့ဘုံလက်ဥကူယူပြီးအတိုင်းလုပ်နေကြတာများလားဆရာပဲလို့မြင်တယ်အဲ့ဒီခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါတယ်အဲ့ဒီလိုမြင်ကြပါတယ်ဒါပေမဲ့ကျွန်တော်ညဉ့်ဉန်ရေးလုပ်နေကြတဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီလိုတင်လာရဲထုတ်တာကိုကျွန်တော်တို့ဘယ်တော့နားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ရမရပါဘူးဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်အစုံဆောင်နေကောင်းတယ်လို့နော်လောက်ဆောင်နေကြတဲ့လူတွေကညီညာတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာပါပါကျေးဇူးပါပါဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကနော်ဒီဟာကလည်းပါလေဖြစ်နေလို့ရှိရင်ပေါ့အဲ့ဒီလိုရင်းတိုင်းလုံဆောင်မှုကစင့်တော်တဲ့ဘင်းရဲ့လုံဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တခုရှိတယ်ကျွန်တော်တို့ကဓာတ်တဲ့ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်ဆက်တော်ကဒီဘက်ပိုင်းမှာ268နော်အရင်တော့ကသဘောမတူခဲ့ဘူးဒီ268ကိုလုပ်ဖို့တိုက်တွန်းလာတယ်နောက်ပြီးတော့ချိုးချပူဇော်ပြုမှုစစ်ကိုလုပ်ဖို့ပြောလာတယ်ဒါတွေအားလုံးကအာနာကိုသူယူပြုပြီးပြောလာတာဖြစ်တယ်လို့ဟောချက်ချလို့ရပါတယ်။အဲ့ဒီလိုအာနာပြုရေးယူဖို့အတွက်အာနာသူယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy ရှိအချက်တစ်ချက်လို့သူ့မှာဒါပဲရှိပါတယ်။တခြားဘာမှမရှိပါဘူး
။ဒါပေမဲ့ကျွန်တော်မေးချင်တာကဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလုပ်လို့သူ့ဘယ်ပဲလုပ်လို့ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်ဒီလေကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံစင်းနေမှာမဟုတ်ဘူးလား
ညဉ့်ညဉ့်ရေးကိုလိုချင်လို့တကယ်လောက်တာနဲ့အာနာအတွေ့ညဉ့်ညဉ့်ရေးကိုပြန်ပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းတွေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းမြင်ရဖို့လည်းကျွန်တော်တို့မှချက်လက်တွေမရှိသေးပါဘူး
ဒါပေမဲ့ဒီဟာသူ့နိုင်ငံရေးအတွက်သစ္စမဲ့ညဉ့်ဉန်းကြီးကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ဉန်းကြီးလုံမှမဟုတ်ဘူးလို့တော့ယတိပြတ်ပဲချလို့မရသေးဘူးပေါ့
ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်ဒါညဉ့်ဉန်းကြီးအတွက်လည်းဖြစ်ဖြစ်ဖြစ်မယ်ညဉ့်ဉန်းကြီးကိုနော်အဲတစ်ဖက်တည်းကနေမှနော်ဒါဒါတော့သာသုကြလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းလို့အတွက်ကြောင့်လုတ်သွားတယ်ဆိုလို့ရှိရင်လည်းညဉ့်ဉန်းကြီးရတယ်ဟုတ်ပါတယ်။ဒါပေမဲ့အဲ့ဒီဘုပ္ပုံပိုင်ကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးကြာ
။ဟုတ်ကဲ့
။အရေးကြီးတဲ့အရေးကြီးတဲ့အချက်တစ်ချက်ရှိတယ်။ညီညွတ်ရေးတိုက်ကြည်တယ်ထူထောင်ရင်းမှာယုံကြည်မှုဆိုတာတိတ်ယုံကြည
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပြီးဖို့လို့လဲ။အရင်ကပို့ပြီးတော့မဲရီမြောင်များနိုင်လာတဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းနိုင်မယ်ဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီညမှာအလျှော့ပြည့်ဆက်ဆံတာပြည်လည်းမှုရအောင်လို့ဖွဲ့စည်းပေးမှလည်းတောင်းအများကြီးရှိမယ်လို့ထင်ပါတယ်။အဲဒီတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီအတွက်အချက်ပြလာတာဒါလုံမဲ့အလားအလာဘလို့မြင်ရလဲ။အင
်းကသုံးသပ်တဲ့လူကြောင့်နေနဲ့ကြောင်းရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီနိုင်ငံဆွေးနွေးရေးဟိုအရင်ကလည်းရှိတယ်အခုတည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါညတိုင်းလာတဲ့လေအစိုးရနဲ့တပ်မတော်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပို့ပြီးမြင်တဲ့ဆန္ဒလုပ်လိုက်လို့ရှိချင်တာအလုံးအတွက်အင်မတန်ကောင်းတဲ့ခက်ပေါက်ပါပဲ
။ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ Union Accord ပြည်တော်စုသဘောတူညီချက်အပိုင်းသုံးပါလေ20-20လုံးမှာတောင်းရပေးရကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ်။
ဗီဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့
နောက်ပြောကိုတွင်းစုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှကြိုဆိုနေပါတယ်ရှင်။
COVID-19 ရောဂါပိုးရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ PPE ဥပစုံတွေကိုမဖြစ်မနေအသုံးပြုပေးဖို့လိုအပ်ပါတယ်။ရောဂါပိုးရှိတဲ့သူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေသာမကတန်ရရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့စေနာဝန်ထမ်းတွေကလည်း PPE ဥပစုံတွေကိုအသုံးပြုကြရမှာပါ။ PPE ဥပစုံကိုဘယ်လိုနေရာတွေမှာအသုံးပြုဖို့ရည်ရွယ်ထုတ်လုပ်ထားပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။ PPE ဆိုတာကတော့ဒီ personal protective equipment ဆိုခေါ်ပါတယ်။ဆရာတို့ဆေးပညာမှာတော့ဒီရောဂါပိုးရှိတဲ့သူကနေတန်တဲ့ကူးစက်ဆောင်ရှောက်တဲ့လူကိုမကူးဆက်အောင်ဝတ်ဆင်ထားတဲ့ဝတ်စုံကို PPE လို့သုံးစွဲပါတယ်ပေါ့နော်။အဲ့တော့ PPE ကကျန်တဲ့ဒီလုပ်ငန်းဝင်တွေမှာလည်းရှိပါတယ်။ဒီ occupational healthhazards တွေမဖြစ်အောင်ဆရာတို့ဆက်ယုံလုပ်ယုံနေ chemical တွေကင်တွယ်တဲ့သူတွေနောက်တစ်ခါ wearing ဆော်တဲ့သူတွေစသည်အပြင်ခန္ဓာကိုယ်ကိုထိခိုက်နိုင်တာကိုကာကွယ်တဲ့ဝတ်စုံကို PPE ဝတ်စုံလို့ခေါ်တယ်ပေါ့နော်အဲ့တော့ဒီမှာတော့ဆရာတို့ PPE ဆိုတာရောဂါပိုးမကူးဆက်အောင်အသုံးပြုသောဝတ်စုံလို့ပဲဆိုကြပါသေ
းတယ် PPE ဝတ်စုံကိုရေကွာအဖြစ်မျိုးစား၃မျိုးခွဲခြားထားတယ်လို့သိရပါတယ် COVID-19 ကူးစက်ရောဂါလိုမျိုးရောဂါပိုးရှိတဲ့သူတွေကိုထိတွေ့ကင်တွယ်ကုသပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ level 3အဆင့်ရှိတဲ့ PPE မျိုးစားကိုအသုံးပြုပေးဖို့လိုအပ်တယ်လို့ဒါကြောင့်ကျွန်နိုင်ကပြောပါတယ
် PPE မှာဆိုရင်တော့ဆရာတို့အနေနဲ့ level လေးတွေတတ်မှတ်ထားတာရှိတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ isolation လို့ခေါ်တဲ့ယောဂပိုးရှိတဲ့လူတေးကြပြီဆိုတဲ့လူကိုတွားပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးမဲ့သူဒီ PPE level 3 လို့ခေါ်တဲ့ဝတ်စုံကိုဝေးရအဲ့တော့ PPE level 3 ဆိုတာတော့ဘာလဲဆိုတော့ပြင်ပလေထုနဲ့မိမိရဲ့တကိုယ်လုံးနဲ့မထိတွေ့အောင်ကာကွယ်ထားခြင်းက PPE level 3 ပဲနော်အဲ့တော့ PPE level 3ဒါဆို PPE ဝတ်စုံဘာကြောင့်ဝတ်တာလဲဆိုရင်ယောဂပိုးရှိတဲ့လူနဲ့ဆက်ဆံတဲ့အခါမှာသူ့အစီအကနေထွက်ကြနေသောပိုးမွှားများကိုယ့်ရဲ့အရေပြားနဲ့တကိုယ်လုံးကိုမထိတွေ့ရေကာကွယ်အောင်ဝတ်တဲ့ဝတ်စုံကိုဝတ်သွားတာဒီဒါ PPE ဝတ်စုံဝတ်ရခြင်းအကြောင်းရင်းပေါ့နော
်တနည်းအားလူနာတွေကိုပြည်သူဆောင်ရှောက်ပေးတဲ့စေနာဝန်ထမ်းတွေအနေနဲ့ PPE ဝတ်စုံကိုဝတ်ဆင်အသုံးပြုခဲ့မယ်ဆိုရင်အသုံးပြုပြီးလို့ပြန်ချွတ်တဲ့အခါမှာနှိစနစ်မှန်ကန်ဖို့လိုတယ်လို့သိရပါတယ်PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေတဲ့သားနဲ့ယောဂပိုးကူးစက်ခံခဲ့ရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်ရခါ PPE ဝတ်စုံကိုပြန်ချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိတာကလည်းအကြောင်းတစ်ခုအနေနဲ့ပါဝင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါတယ
် PPE ဝတ်စုံနဲ့ပတ်သက်ပြီးတော့ဒီစနစ်တကျဝတ်ဆင်နည်းစနစ်တကျချွတ်တဲ့နည်းတွေကိုဒီစေတနာဝန်ထမ်းတွေကလည်းတင် जा ပေးတာရှိတယ်နော်သူကဒီဝတ်စုံဝတ်လိုက်ုံနဲ့ခန္ဓာကိုယ်ကိုပိုးမထိဘူးလုံလုံသွားတာပန်တော်လဲပဲဒီဝတ်စုံကိုပြန်ပြီးချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိရင်ဟိုကိုယ့်ရဲ့အဓိကရည်ပန်းချက်ပြတ်သွားမယ်အဓိကရည်ရွယ်ချက်ကကိုယ့်ရဲ့ရေပြားဘယ်နေရာမှာဆိုဗိုင်းရပ်စ်လာမထိစေရတဲ့ဆရာတော်ကဝတ်ထားတာဒါပေမဲ့ချွတ်တဲ့အချိန်မှာအခက်မသိရင်ဒီဝတ်စုံရဲ့အပြင်ပမှာကပ်နေတဲ့တွယ်ညိနေတဲ့ဗိုင်းရပ်စ်တွေဒီကိုယ့်ရဲ့ရေပြားပေါ်လဲကျလာနိုင်တယ်ဒီထက်ပိုအရေးကြီးတာကမတ်စ်ကိုချွတ်လိုက်တဲ့အချိန်မှာကိုယ်ရှူဆိုင်မိသွားတယ်ဆိုလို့ရှိရင် PPE ဝတ်စုံဝတ်တဲ့ရည်ရွယ်ချက်အထမမြောက်ပဲနဲ့ကိုကဗိုင်းရပ်စ်ကိုကူးစက်မှုခံရမယ
် PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေစဉ်အတွင်းမှာအစားအစာနဲ့စီးသွားတာလိုမျိုးကိစ္စရပ်တွေကိုမပြုလုပ်မှသာလျှင် PPE ဝတ်စုံဝတ်ဆင်ရခြင်းရဲ့ရည်မှန်းချက်ကိုပြည့်စုံစေမှာဖြစ်ပြီးဝတ်စုံကိုစနစ်တကျမချွတ်ရသေးမှာအဆိုပါပြုမှုမျိုးတွေကိုလုံဆောင်ခဲ့မယ်ဆိုရင်တော့ရည်မှန်းချက်ကိုရရှိမှာမဟုတ်ဘဲယောဂကူးစက်ခံရနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ်
။သူတစ်ပြင်းတော့စေတနာဝန်ထမ်းအနေနဲ့ပို့ပြီးတော့တိတိကျကျကြည့်ဖို့လိုတယ်ပေါ့နော်။အဲ့တော့ဒါကြောင့်မလို့ဆရာကဒီ PPE ဝတ်စုံဝတ်ပြီးသွားပြီဆိုလို့ရှိရင်နော်၄နာရီ၆နာရီစီးပေါက်တာတော့နော်ဒါကအစာစားတာတို့ဒါတွေကိုမလုံးမသာလင်ကာကွယ်ရအောင်ပေါ့။တော့တော့ PPE ဝတ်စုံဝတ်ပြီးတော့ရှေ့ရဟာလေးဝယ်ဆရာတို့ကချွတ်ပြီးတော့မတ်ချုပ်ပြီးတော့အစာစားနေမယ်ဆိုလို့ရှိရင်တော့ယောဂပိုးဝင်ရောက်ဖို့ကအခွင့်အလမ်းရမ်းများသွားပြီ။အဲ့တော့ PPE ဝတ်စုံဝတ်ထားတဲ့သူတယောက်ဒီကိုယ့်ရဲ့လုပ်ငန်းခွင်ထဲရောက်သွားပြီဆိုရင်ကိုယ့်ရဲ့ဝတ်စုံပြင်ပမှာဒီ virus particle လေးတွေကပ်နေတယ်ကိုယ်ဆွတ်ထားတဲ့ N95 ရဲ့အပြင်နယံ No, the amount of fish is in, 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 fish is in,
fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish is in, fish
ဒုက္ခရောအပတ်စဉ်တင်ဆက်ပေးနေကြဗျူရဲ့တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီမှာတော့ပြီးခဲ့တဲ့တပတ်ကစပြီးတော့ပြည်သက်ဒီဖော်လုံးခွင့်မှာသွားပြီးတော့ဖော်လုံးခွင့်ပြန်ကြည့်နိုင်ပြီဖြစ်ပါတယ်။
Been coming since the Emirates opened, means absolutely everything.
I think not.
Premier League Zanego sign or did about Premier League Bolon Borema, Messiga Fulhamo, Nagogo Machine at Naimi, Chelsea Gala and Leeds United go, Dongun and Naimare, West Ham and Manchester United, Burma, Man, you got Dubia Bama, Naukani, Light Dune, Dongune, Nasoma, Dongun and Nain Dabare. The name of the Nigar of Mabizia take up Usauni at Tottenham Hospital and Newcomb Chamber, Arsenal Road, Trigger Jabare. London Yabine Darby, Nathan, Burma, Swiss Car, Nagogo Machine at Nain Dabare. Spurs at a Guri Guru, Danguria Dysimu, Human Song, England Dysimu, Harry Kane, Nuga, Timmy Geraba. Spurs Nibia, Mourinho, Dibuema, Goldwing, Harry Kane, Song, Nuha, Kaba, Sensi, Zadamari, Pide, so we are Chiju Laibari.
You go from club to club in the top part of the table, and everybody is top class. But I have to admit, Harry.
Mabiziatiga, Dini Uchi, and Gazadamaranga, Tejan Sinu, Jibabe, Time, Harry Kane, Sound of Ga, Kavasin, Zadamari, Taxi Muris, Winkama.
Harry Kane, Hadi Wema, Spurs, Adra, the Go to an idea, London Yau Pine, Taima, Sad Go to Miro, Go Miazon to an Etu, Pila Gavare. Janabos in Imara, Leicester, Sheffield United, Gona Gurgun, and Nibi, Liverpool, Gale.
It was outstanding. It was outstanding. Getting out of the dressing room for warming up.
ကျွန်တော်တို့အတင်းအဝတ်လေးကန်းကနေသွေးဘူးလေးချင်းကလို့ကိုယ်ကွင်းထဲကိုထွက်လာတဲ့အချိန်မှာပရိသတ်တွေကိုတွေ့လိုက်ရတာတကယ်ကိုစက်သိမ်းထမိပါတယ်ရန်လဲဆေးလို့ရှာမိပါတယ်လီဗာပူးအသင်းရဲ့တခြင်းဖြစ်တဲ့ You will never walk alone ဆိုတဲ့တခြင်းကိုပရိသတ်တွေဆွန်နေတာကိုပြန်ကြားရတာအရန်ကောင်းပါတယ်
ကတ်ဘွဲပြီးတဲ့အချိန်မှာတော့တော့နံနက်လေဝူးက24မှတ်စီနဲ့ဇယားထိတ်ကနေအဆင့်တင်တဲ့အဆင့်နှစ်နေရာမှာရှိနေပြီးတော့ချယ်လ်စီက28မှတ်နဲ့တတိယလက်စတာက28မှတ်နဲ့ဇဒုထနေရာမှာရှိနေပါတယ်မန်ချက်စတာနဲ့သင်းကတော့10ဘွဲစီပဲကစားသေးပြီးတော့မန်ယူက19မှတ်နဲ့အဆင့်9မန်စီးတီက17မှတ်နဲ့အဆင့်6နေရာမှာရှိနေပါတယ်စပွန်ဆာလေဝူးဇယားထိတ်မှာရှိနေသလို
I think it's hard to be too expectant at this relatively early stage when we're like a third of the way through, but you would
expect
Spurs ကလည်းဒီနှစ်မှာဇယားထိတ်မှာရှိနေတာကြောင့်ချန်ပီယံဖြစ်နိုင်တယ်လို့တချို့တွေကခန့်မှန်းနေပါတယ်။ဒါပေမဲ့ Spurs ကြီးပြ Mourinho ကတော့သူတို့အနေနဲ့တပွဲချင်းပဲဆင်းသွားပြီးတော့ ချင်းကပ်နေရဲဆိုပြီးတော့ပြောလိုက်ပါတယ
် to the athletes
အမေတို့ကလည်းပြိုင်ပွဲမှာဝင်ရောက်ရှင်တိုင်ကြမဲ့အားကစားသမားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စပိုက်ကပြောလိုက်ပါတယ်နောက်ပြန်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ကစားသမားတွေအနေနဲ့ပြိုင်ပွဲမှာအရင်လောက်ခက်ကြကြနေခွင့်ရပါမဟုတ်တလို့အောက်စားရွာတွေမှာနေထိုင်ကြမဲ့အောက်စားသမားတွေကိုကာကွယ်နိုင်ဖို့အတွက်ဘယ်သူတွေနေခွင့်ရမယ်ဆိုတာကိုလည်းတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်သွားဖို့ရှိရဲဆိုပြီးတော့ပြောပါတယ်အချိန်ထဲမှာပဲဘယ်လာရုစ်သမရအလက်ဇန်ဒါလူကာရှန်ကိုကိုဘယ်လာရုစ်အိုလံပစ်ကော်မတီဥက္ကဋ္ဌဖြစ်တဲ့ပြိုင်ပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တယ်လို့ IOC ကပြောပါတယ်ဒါပြင်လူကာရှန်ကိုရဲ့စကားနဲ့နောက်တစ်ယောက်ကိုလည်းပြိုင်ပွဲတက်ရောက်ခွင့်ပိတ်လိုက်တယ်ဆိုပြီးတော့ပြောပါတယ်ဒီမှာမှာတော့ NBA basketball ပွဲတွေကိုလာမဲ့ဒီဇင်ဘာ22ရက်နေ့မှာပြန်စတော့မှာဖြစ်ပါတယ်။ဒါကြောင့်ကစားသမားတွေအနေနဲ့ယာဒီတစ်ကိုပြန်စဖို့အတွက်လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ဘက်ကစတင်လိုက်ပြီးတော့ကနဦးဆေးစစ်ကြတာမှာတော့ကစားသမား48ယောက် virus ကူးစက်ခံထားတာကိုတွေ့ခဲ့ရတယ်လို့ NBA basketball အဖွဲ့ချုပ်ကပြီးခဲ့တဲ့ဘက်ကပဲပြောလိုက်ပါတယ်။အချိန်ထဲမှာပဲ LA Lakers အသင်းကလည်းနံပါတ်ကြီး LeBron James နဲ့စာချုပ်တတန်းထပ်တိုးလိုက်ပါတယ် Lakers နဲ့အတူနောက်ထပ်နှစ်နှစ်စာချုပ်တတန်းတိုးဖို့သဘောတူလိုက်ပြီးအဲ့ဒီအတွက် Lakers အသင်းက LeBron James ကို American Dollar 85သန်းပေးရတယ်လို့ပြောပါတယ် LeBron James ဟာပြီးခဲ့တဲ့ရာသီကတော့ Lakers အသင်းကို10နှစ်အတွင်းမှာပထမဆုံးအကြိမ်ချန်ပီယံဖြစ်အောင်ဦးဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးကစားသမားဆုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဒီကဘတ်တော့အားကစားခဏကတော့ဒီလောက်ပါပဲနောက်သတင်းမှတ်တွေကမှထပ်ပြီးတော့အင်္ဂါအောင်ပါဗျာ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘူလူညအတွက်တင်ပတ်စင်ကဏ္ဍတွေထုတ်လွှင့်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းတို့ကိုပြောပြပါမယ်။ American စိုးရအဖွဲ့တမအိုအိနဲ့မြို့ပြပုံမွေးပြည်ထောင်ဌာနရဲ့ဝန်ကြီးအဖြစ်ဒီမိုကရေစီအလို့တော်အမတ်မာစီယာဖက်စ်ကိုခံထားဖို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမည်တင်သွင်းမယ်လို့ American သတင်းဌာနတွေကပြောနေကြပါတယ်။ဒါပြင်ဆက်ပြိုးရေးဌာနဝန်ကြီးအဖြစ်တွန်ဗီဆက်ကိုမစ္စတာဘိုင်ဒန်ကအမည်တင်သွင်းမယ်လို့လည်းပြောကြပါတယ်။မစ္စတာဗီဆက်ကသမ္မတဘရက်ကိုဘာမှလက်ထက်ကလည်းဆက်ပြိုးရေးဝန်ကြီးအဖြစ်ရှင်းနစ်ကြာလုပ်ခဲ့သူပါ။အမေရိကန်ကောင်ဝေးသုံးစည်းဆိုင်ရာဥပဒေမူကြမ်းချက်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒီယိုအနာသုံးဦးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတဲ့ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးသုံးစည်းဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲ၊တန်းကွက်မဲ88မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးဒီထောက်ခံမဲ့အရေးအတွက်ကသမ္မတရဲ့ဗီတိုကိုကျော်လွှားနိုင်ခြင်းရှိပါတယ်။မြောက်ကိုရီးယားမှာ COVID-19 ရောဂါကူးစက်သူမရှိဘူးလို့အစိုးရကပြောထားတဲ့ပေါ်တနင်္လာစကားပြောခဲ့တဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကောင်းကောင်းပြန်ပေးဆက်ရမယ်လို့မြောက်ကိုရီးယားကပြောပါတယ်။ကာယောဂါဘေးကနေမြောက်ကိုရီးယားကင်းလွတ်နေတယ်ဆိုတာယုံကြည်ဖို့ခက်လာတယ်လို့ဘာရီးမှလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းတောင်ကိုရီးယားနိုင်ငံသားဝန်ကြီးကန်ကျွန်းဟွာကပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့တာပါစင်ကာပူနိုင်ငံ Royal Caribbean အကျော်စီးသင်္ဘောပေါ်မှာလိုက်ပါလာတဲ့ခီးသည်တွေနဲ့ COVID-19 ရောဂါပိုးကူးစက်နေသူတူတူတွေအတွက်ခီးသည်1900နီးပါးကိုသင်္ဘောပေါ်မှာအသိနေကြဖို့ပြောထားပြီးသင်္ဘောကိုကမ်းပြတ်ကတ်ခိုင်းထားတယ်လို့စင်ကာပူအာဏာပိုင်တွေကပြောပါတယ်အင်ဒိုနီးရှားမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားကပဲဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာဒေသန္တရရွေးကောက်ပွဲတွေစပြီးကျင်းပပါတယ်တောင်ကိုရီးယားမှာလည်းဒီကနေ့စံချိန်နေကူးစက်သူလူနာသည့်680ကျော်ရှိပါတယ်ခင်ဗျာဒီဇင်ဘာလ9ရက်ဗိုလ်ဒူးည VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.